စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတော်ဖမ်းဆီးထိန်းသိမ်းခံရသူပေါင်း900ကျော်သွားပြီဆိုတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့တွေ့ဖက်အတွင်ရေးမှူးကိုဘိုချီကပြောပါတယ်မြန်မာနိုင်ငံတွင်အဖမ်းအစီးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကိုဘိုချီက VOA မြန်မာပိုင်းသတင်းထောက်မဆူမုံကဆက်သွယ်မေးမြန်းထားပါတယ်
ကျွန်တော်တို့စည်ရင်းတွေနံပါတ်တွေနဲ့ကြာထားတာကတော့650လောက်ရှိတယ်။အဲ့လိုပဲဒီစည်ရင်းမရသေးတဲ့သူတွေလည်းရှိတယ်။ဥပမာမန္တလေးထောင်ထဲမှာဆိုလို့ရှိရင်အဲ့ဒီမှာဆို83ယောက်ဖမ်းထားတယ်ရှိတယ်။သူတို့ရဲ့နံပါတ်တွေအတိအကျတော့ကျွန်တော်တို့မရသေးဘူး။အဲ့ဒီနံပါတ်တွေကထည့်ပေါ်လိုက်မှဆိုတော့900ကျော်လောက်ရှိသွားပါပြီ။
အဲ့တော့အဓိကကဒီဖမ်းဆီးထိန်းသိမ်းခံရတဲ့သူအများစုကဘယ်သူတွေကအများဆုံးလဲပေါ့နော်။နောက်ဒီပြည်နယ်နဲ့တိုင်းအနှံ့မှာဆိုဘယ်နေရာတွေမှာအများဆုံးဖမ်းခံနေရတာတွေတွေ့ရပါလဲရှင
်။ကျန်တော့အစိုးရအဖွဲ့တို့လွှတ်တော်အမှတ်တို့ကတော့ဒါတော့ share နေပါတော့နောက်ထပ်ကျန်တော့ကတော့ဒီသပိတ်မော်ရင်နဲ့ဒီနေဖန်စီကျန်တာရာတွေရှိတယ်။ဥပမာမန္တလေးမှာဆိုလို့ရှိရင်ဒီဟို63ယောက်ရှိတယ်။နောက်တခြားပြည်နယ်တဲ့တိုင်းတွေမှာလည်းအဲ့လိုမျိုးဖန်တာတွေရှိတယ်။မြကြီးနားဘက်မှာလည်းရှိတယ်။တခြားပဲခူးတိုင်းဘက်မှာလည်းရှိတာရှိပါတယ
်။ဒီခုထိမ့်သိမ်းခံရတဲ့လူတွေတချို့ပြန်လွတ်လာတာရှိတယ်။ဒါပေမဲ့တချို့ကျတော့လေဟိုတရားရုံးထုတ်ပြီးစစ်ဆေးနေရတာရှိတယ်။အဲ့ဒီနောက်ဆုံးအခြေအနေကဘယ်လိုများရှိပါလဲရှင်
။အစိုးရအဖွဲ့ကလူတွေတချို့လည်းရုံးထုတ်နေတာရှိတယ်။ထောင်ထဲမှာထားနေတာရှိတယ်။တချို့တွေကျတော့လည်းရုံးနေမှာမသိသေးတာရှိပါတယ်။ဥမာကျောင်းထဲမှာနေကြကိုဖြုံးမင်းသိန်းတို့ကတော့ဆိုလို့ရှိရင်ဘယ်နေရာမှာထားမှမသိသေးဘူး။နောက်ကိုမြအေးတို့စော်ဖို့ကတော့အစရှိရှိတဲ့ဒီလူတွေကတော့ဘယ်နေရာမှာထားရဲဆိုတော့မသိသေးဘူးဖြစ်နေတာဆိုတဲ့အခြေပါတယ်။နောက်ဒီတရားစီရင်ရေးစနစ်ကလည်းတကယ်ပုံနေမြင်တာမရှိတာမဟုတ်ပါဘူး။ဒါကြောင့်ကျွန်တော်ဒီလိုတရားရေးစနစ်တွေကိုတော့ဥပဒေရဖန်ဆီးထိန်းသိမ်းထားပါတယ်လို့လည်းကျွန်တော်တို့ကကြုံကြည့်လို့မရဘူး။ဘာဖြစ်လို့လဲဆိုတော့စစ်အုပ်စုကိုယ်တိုင်ကမတရားသဖြင့်အာဏာသိမ်းထားတာဖြစ်တဲ့အတွက်မတရားသဖြင့်ဖမ်းထားတဲ့သူတွေပဲရှိပါတယ
်။အဲ့တော့ဒီစစ်အာဏာဆသိမ်းတဲ့အချိန်ကနေစပြီးတော့ဒီကောင်စီအနေနဲ့ပေါ့နော်ဒီဥပဒေအကြောင်းအရာသူတို့ဆောင်ရွက်နေပါတယ်ဆိုပြီးတော့တောက်လျှောက်ပေါ့နော်ဒီနိုင်ငံကိုရောဒီနိုင်ငံတကာကိုရောသူပြောနေတာရှိတယ်။ဆိုတော့ဒီလိုထိန်းသိမ်းခံထားရတဲ့သူတွေအတွက်ဥပဒေအကြောင်းအရာဆောင်ရွက်ပေးဖို့ AAPP အနေနဲ့ဗာများတိုက်တွန်းချင်တာရှိပါလေရှင်။
ဆိုတော့ကျွန်တော်တို့ကတော့ဥပဒေမဲ့အာဏာသိမ်းထားတဲ့စစ်အုပ်စုကိုဥပဒေရသွားဖို့ဆောင်ရွက်ပေးပါလို့ပြောဖို့ကတော့မဖြစ်နိုင်ပါဘူး။ဒီလူတွေကိုချက်ချင်းလွတ်ဖို့ဆိုတာပဲကျွန်တော်တို့ပြောလို့ရတယ်။နောက်တစ်ခုကဒီလူတွေကိုဖမ်းထားယုံနဲ့တပ်လူတွေကိုဖမ်းယုံလူတွေကိုတပ်ယုံနဲ့ပြည်ထောင်စုပြေးလဲနိုင်မှာမဟုတ်ဘူး။ဒါတို့တေချာသိထားဖို့လိုပါတယ်
။ဟုတ်ကဲ့ရှင်။
ဆိုတော့တို့တောက်လျှောက်လေကျွန်တော်တို့60နှစ်မှာဟို88မှာ2000ခုမှာတက်ခဲ့တယ်ဖမ်းခဲ့တယ်ဒါပေမဲ့ဒီပြည်ထောင်စုပြေးလဲနေတာမဟုတ်ပါဘူး။အခုလည်းပြည်လဲမဟုတ်ဘ
ူး။အဲ့တော့အခုတို့အတွက်ကိုတရားမျှတမှုရအောင်အကောင်းဆုံးဘယ်လိုများစောင့်ရပေးသင့်တယ်လို့ရော AAPP အနေနဲ့တိုက်တွန်းချင်တာရှိပါလေရှင
်။ဆိုတော့ကျွန်တော်တို့အခုလှုပ်ရှားနေတဲ့လှုပ်ရှားမှုတွေဆက်လုပ်ဖို့လိုတယ်။နိုင်ငံတကာကထိချက်ပြင်းနဲ့ထိရောက်တဲ့ဟိုပြည်အားပေးမှုတွေနဲ့လက်တွေ့ကြရတဲ့ပြည်အားပေးမှုတွေကိုဆက်လက်ဆောင်ရွက်ဖို့လိုတယ်။အဲ့လိုဆောင်ရွက်တဲ့ဆိုလို့ရှိရင်တော့တို့ရဲ့စင်တော်တွေ့ခုံမှုတွေပြောင်းလာမယ်။ပြောင်းလာပြီးဒီလိုတွေလွတ်တယ်ဆိုတဲ့အစစ်အရသာတွေပြန်ပြီးဟိုအရသာ2020ရွေးကောက်ပွဲကိုပြန်ပြီးအကောင့်နဲ့ပေါ်နိုင်တဲ့အစစ်ကိုရောက်မှာပါ။ကျွန်တော်တို့တိုက်ပွဲဝင်မှုမရှိဘဲနဲ့တော့ကျွန်တော်တို့ဟိုကျွန်တော်တို့ရဲ့တောင်းဆိုချက်တွေကိုသူတို့ကစဉ်းစားမှာမဟုတ်ပါဘူး။သူတို့စဉ်းစားလာတဲ့အထီးကိုကျွန်တော်တို့ကဟိုတိုက်ပွဲဝင်အောင်မှာဖြစ်ပါတယ်။
ခုဒီပြည်နယ်နဲ့တိုင်းအသီးသီးမှာပေါ့နော်ဖမ်းဆီးထိန်းသိမ်းခံရတာတွေရှိတယ်။ဟိုတချို့ဆိုလို့ရှိရင်တော့လူသိများတဲ့လူဆိုတော့ထိန်းသိမ်းခံရတဲ့ဟာကိုချက်ချင်းသိနိုင်တာရှိတယ်။ဒီလိုလူမသိသူမသိပြည်သူတွေကြားထဲမှာဖန်စီထိန်းသိမ်းခံရတဲ့အနေအထားမျိုးတွေရှိရဆိုရင် AAPP ကိုဘယ်လိုများဆက်သွယ်သင့်တယ်လဲ။နောက်ပြီးတော့တို့ဒီလိုထိန်းသိမ်းခံရတဲ့အနေအထားပေါ်ကိုကိုယ့်ရဲ့ပတ်ဝန်းကျင်ကိုမိသားစုကိုမိတ်ဆွေတွေထဲမှာဒါမျိုးကြုံရတယ်ဆိုရင်ဘယ်လိုများအကြောင်းကြားသင့်ပါလဲရှင်
။ကျွန်တော်တို့ရဲ့ဒီ Facebook လည်းရှိပါတယ် website လည်းရှိပါတယ်နောက်ကျွန်တော်တို့ရဲ့ email လည်းရှိပါတယ်ပေါ့နော်။ဒါတော့အဲ့ဒါတွေကိုကျွန်တော်တို့အဲ့ဒီမှာအချက်လက်တွေထည့်ပေးပါပေါ့။နောက်ကျွန်တော်တို့ပြန်ပြီးတော့ဆက်သွယ်ရမယ်ဆိုရင်ဖုန်းနံပါတ်လေးဆက်သွယ်လို့ရမယ်ဖုန်းနံပါတ်ပဲဖြစ်ဖြစ်single ပဲဖြစ်ဖြစ်ပေါ့ messenger ပဲဖြစ်ဖြစ်ရှိတယ်ဆိုလည်းထည့်ထားပေးပါကျွန်တော်ပြန်ဆက်သွယ်ပေးပါမယ
် AAPP မှာလည်းနောက်ဆုံး update တွေကိုပြောနေရဆိုတော့ဒီနေ့ထိက696လို့ပြောလို့ရတာပေါ့နော်ဟုတ
်ညပိုင်းဆိုလို့ရှိရင်တော့ဒီထက်ပိုတိုးသွားမှာရှိပါတယ်ကျွန်တော်တို့ဒီစရင် number အပြည့်စုံမရလို့ကျွန်တော်တို့မထည့်ရသေးတဲ့ဟာတွေလည်းရှိပါတယ်အဲ့ဒါတွေထည့်လိုက်မှဆို900ကျော်သွားပါပြီ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဥပိုလ်ကြီးဟုတ်ကဲ့
ပါ
စစ်အာဏာသိမ်းမှုဆန့်ကျင်သူတွေအဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မဆူမုံကတင်ပြသွားတာပါရှင်